ဗင်နီဇွဲလားနိုင်ငံရဲ့လက်ရှိသမ္မတနီကိုလတ်မာဒူရိုရာထူးကနေစင်ပေရေးဖိအားပေးတဲ့အနေနဲ့ဗင်နီဇွဲလားအစိုးရပိုင်ရေနံကုမ္ပဏီတစ်ခုကိုအမေရိကန်အစိုးရကအရေးယူပိတ်ဆို့လိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေပြင်းထန်နေတဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေတွေအကြောင်းကိုတော့ကိုကျောင်းလွင်ကအပြည့်စုံပြောပြမှာပါရှင်
။ PDVS လို့ခေါ်တဲ့ဗင်နီဇွဲလားနိုင်ငံပိုင်ရေနံကုမ္ပဏီကိုအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့တန်ခတ်လိုက်တဲ့အကြောင်းမြို့သားလုံခြုံရေးကြံပေးဂျွန်ဘောလ်တန်နဲ့ဗနာယီဝင်ကြီးစတီဖင်မနူချင်တို့ကမနေ့တုန်းကပဲအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါ။အရေးယူမှုလောက်ရတဲ့ရွယ်ချက်ကတော့လက်ရှိဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုရာထူးကနေစင်ပေးရေးဖိအားပေးတဲ့အနေနဲ့ရောအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုနိုင်ငံခေါင်းဆောင်အဖြစ်ထောက်ခံရေးအတွက်ရောအမေရိကန်ဘက်ကလှုံ့ဆော်တာဖြစ်ပါတယ်။သမ္မတမာဒူရိုနဲ့သူ့အစိုးရရဲ့လောက်ရတွေကြောင့်ဗင်နီဇွဲလားပြည်သူတွေဖိနှိပ်ခံနေကြရတာစီးပွားရေးအရထိတ်နာနေကြရတာတွေဟာဆက်ပြီးတော့မဖြစ်တင်တော့ဘူး။ဗင်နီဇွဲလားပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုမာဒူရိုအစိုးရကမတရားလုပ်ရနေတာတွေကိုရပ်တန့်စေဖို့ရောပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိမ့်သိမ်းဆောင်ရှောက်တဲ့အနေနဲ့ပါရည်ရွယ်ပြီးတော့အမေရိကန်ဘက်ကအခုလိုလှုံ့ဆော်တာဖြစ်ပြီး PDVSA ကုမ္ပဏီရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်မဲ့အပြင်ဒီကုမ္ပဏီနဲ့ဆက်ဆက်လုပ်ကိုင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုဘလို့ဝိုင်းဝန်းပြီးတော့ထောက်ခံအားပေးကြမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးလီမာအုပ်စုလို့ခေါ်တဲ့လက်တင်အမေရိက73နိုင်ငံအဖွဲ့နဲ့အရေးပေါ်အစည်းအဝေးတစ်ရက်ကျင်းပဖို့ကနေဒါနိုင်ငံကမနေ့တုန်းကပဲကြေညာပါဗျ။ဖေဖော်ဝါရီလ4ရက်နေ့ကျရင်ကနေဒါနိုင်ငံရဲ့မြို့တော်အော်တဝါမှာအဲ့ဒီအရေးပေါ်အစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဗင်နီဇွဲလားလွတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကဂျက်ပြတ်သမ္မတအဖြစ်တာဝန်ယူမယ်လို့ပြီးခဲ့တဲ့ပတ်မှာကြေညာခဲ့ပါဗျ။ဗင်နီဇွဲလားကာကွယ်ရေးဝန်ကြီးဗလာဒီမီယာပါရဒီနိုလိုပတ်စ်ကတော့သမရမာဒူရိုဆိုရကိုပဲထောက်ခံတယ်လို့ပြီးခဲ့တဲ့ပတ်ထဲမှာပဲကြေညာထားပါတယ်ဒီလိုကြေညာပြီးနောက်တည့်မှာပဲမနေ့ပြန်ပို့တခုနေ့နေ့လယ်ပိုင်းကြာရင်စစ်တပ်ကိုပြည်သူဘက်ကရက်တည်ရေးညဉ့်ညံ့တဲ့တောင်းဆိုမှုတွေကိုအချိန်နှစ်နာရီကြာလှုပ်ဆောင်ကြဖို့ဟွမ်ခွိုင်းတို့ကတိုက်တွန်းလိုက်ပါတယ်လက်ရှိသမရနီကိုလတ်စ်မာဒူရိုဆိုရကိုလက်မခံဘဲဒီမိုကရေစီကိုအကာအကွယ်ပေးမဲ့စစ်သားတွေအတွက်လူငင်းချမ်းသာခွင့်ပေးမယ်လို့လဲဟွမ်ခွိုင်းတို့ကကန့်လန့်လိုက်ပါတယ်ဗင်နီဇွဲလားမှာရွေးကောက်ပွဲအသစ်တရကျင်းပဖို့ EU ဥရောပသမဂ္ဂကနောက်ဆုံးချိန်သတ်မှတ်ထားတဲ့ဖေဖော်ဝါရီလ2ရက်စနေနေ့နဲ့တရက်ထဲကြာအောင်နိုင်ငံတစ်ဝက်နဲ့ကမ္ဘာတစ်ဝက်မှာစနေနေ့ကြာရင်လူမှုဆန္ဒတွေထုတ်ပေါ်ကြဖို့လဲဟွမ်ဂွိုက်ဒိုကတောင်းဆိုထားပါတယ
်
စနေနေ့ကြာရင်ကျွန်တော်တို့လမ်းမတွေပေါ်မှာရှိနေမှာပါကျွန်တော်တို့နဲ့အတူဗင်နီဇွဲလားလမ်းမတွေမှာရောကမ္ဘာတစ်ဝက်ကလမ်းမတွေမှာပါဥရောပသမဂ္ဂရဲ့တောင်းဆိုချက်ကိုထောက်ခံကြောင်းဆန္ဒတွေပြကြမှာပါစနေနေ့မှာနောက်ဆုံးထားပြီးတော့ရွေးကောက်ပွဲအသစ်တရက်ပေါ်ဆောင်ရေးမာဒူရိုအစိုးရကိုဥရောပသမဂ္ဂကရာဇသံပေးထားတာတနင်္ဂနွေနေ့ကြာရင်သတ်မှတ်ချိန်လွန်သွားတော့မှာပါဥရောပသမဂ္ဂဟာဗင်နီဇွဲလားနိုင်ငံရဲ့အမျိုးသားလွတ်တော်ကိုရောဖွဲ့စည်းပုံအခြေခံဥပဒေကိုရောသမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုပါရှင်းရှင်းလင်းလင်းအတိအမှတ်ပြုထားတာပါလို့ဟွမ်ဂွိုက်ဒိုကစပိန်ဘာသာစကားနဲ့ပြောသွားခဲ့တာပါအမေရိကန်အစိုးရကတော့ဟွမ်ဂွိုက်ဒိုရဲ့ကြားပြတ်သမ္မတအဖြစ်ကြေညာမှုကိုချက်ချင်းထောက်ခံခဲ့တာဖြစ်ပြီးကနေဒါပါဝင်လက်တင်အမေရိကနိုင်ငံတွေနဲ့တခြားနိုင်ငံတွေတော်တော်များများကလည်းဟွမ်ဂွိုက်ဒိုကိုထောက်ခံထားပါတယ်။ရုရှား၊တရုတ်၊တူရကီ၊အီရန်နဲ့ကျူးဘားနိုင်ငံအပါအဝင်နိုင်ငံတချို့ကတော့လက်ရှိသမ္မတမာဒူရိုအစိုးရကိုဆက်ပြီးတော့ထောက်ခံနေကြပါတယ်။ဗြိတိန်၊စပိန်၊ဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့အချိန်ရှိရအတွင်းရွေးကောက်ပွဲကျင်းပဖို့မကြေညာရင်ဟွမ်ဂွိုက်ဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်အဖြစ်အတိအမှတ်ပြုမယ်လို့ပြီးခဲ့တဲ့စနေနေ့တုန်းကပဲပြောထားပါတယ်။ဗင်နီဇွဲလားစစ်တပ်အနေနဲ့ပြည်သူတွေကိုဆက်ပြီးတော့မနှိပ်စက်ဖို့လဲအတိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကတိုက်တွန်းနေပါတယ
်။ Hoy soldado de Venezuela.Te doy una orden. No.
ညညစွာဆန္ဒပြနေကြတဲ့ပြည်သူတွေကိုအရင်တုန်းကလိုမနှိမ်နှင်းမှုဗင်နီဇွဲလားနိုင်ငံရဲ့စစ်တီတွေကိုဒီကနေ့ကျွန်တော်အမိန့်ပေးပါတယ်လို့ဟွမ်ဂွိုက်ဒိုကပြောခဲ့တာပါ။ဟွမ်ဂွိုက်ဒိုကိုထောက်ခံကြသူတွေကတော့ပြည်သူတွေရဲ့မိတ်ဆွေဖြစ်တဲ့စစ်သားတွေပဲပြည်သူဘက်ကယက်တီဖို့ကြံတော့တယ်လို့ကြွေးကြော်နေကြပြီးလူငယ်ချမ်းသာခွင့်ပေးမဲ့အစီအစဉ်စာရွက်တွေကိုလည်းစစ်တပ်ရဲ့ Yes ခန်းတွေမှာလိုက်ပြီးတော့ဖြန့်ဝေနေကြပါတယ်။တချို့စစ်သားတွေကဒီစာရွက်တွေကိုလွှတ်ပြတာတွေစုပ်ဖြဲတာတွေလုပ်ကြတယ်ဆိုပေမဲ့လည်းစစ်သားတော်တော်များများကတော့သူတို့ရဲ့မိသားစုဝင်တွေဟာလည်းအစားအစာနည်းပါးမှုနဲ့တခြားအခြေခံလိုအပ်ချက်တွေမလုံလောက်တဲ့အခက်အခဲတွေကြုံတွေ့နေရတဲ့အကြောင်းပြောကြပါရစေ။